မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာရယူမှုငြိမ်းချမ်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဥစုရဲ့တမရောကကွေဦးစည်းချုပ်ဗကြုံမူကြီးမေအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်ဤတံမြေခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုဖမ်းဆီးအာဏာရယူအုပ်ချုပ်ခဲ့တာရက်20ဝန်းကျင်ရှိနေပါပြီ။ဒီကာလအတွင်းနိုင်ငံအနှံ့မှာရဟန်းရှင်လူပြည်သူလူထုကြီးရဲ့အာဏာသိမ်းမှုဆန့်ကျင်ရေးလူ့ရေးစားနဲ့ချီပါဝင်တဲ့ဆန္ဒပြပွဲကြီးတွေနေ့စဉ်ရက်ဆက်ဖြစ်ပေါ်နေသလိုနိုင်ငံတကာအသိုင်းအဝိုင်းကနေအာဏာသိမ်းခေါင်းဆောင်တွေကိုပိတ်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုလည်းဇက်တိုက်ဆိုသလိုကြီးညာချမှတ်နေတာတွေကိုလည်းတွေ့မြင်နေကြရပါတယ်။နိုင်ငံတကာယင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံအတွင်း project ရှိတဲ့အဖွဲ့အစည်းတွေကလည်းသူတို့ရဲ့လုပ်ငန်းတွေဆက်လုပ်သင့်မသင့်နိုင်ငံတွင်းကနေထွက်ခွာဖို့သင့်မသင့်စဉ်းစားချင်းချိန်နေကြချိန်လည်းဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာအာဏာသိမ်းပွဲမတိုင်ခင်ကတည်းက COVID-19 ရောဂါနဲ့ခံစားခဲ့ရပြီးစီးပွားရေးအပိုင်းမှာကျဆင်းမှုတွေကြုံနေရတာဖြစ်ပါတယ်။အခုအာဏာသိမ်းမှုကြီးကြောက်လာမယ့်အချိန်စီဝါရေးအပိုင်းမှာထိခိုက်နစ်နာမှုတွေရှိမှာကတော့သေချာသလောက်ပါစီဝါရေးကဏ္ဍနဲ့အတူနိုင်ငံတကာဆက်ဆံရေးပညာရေးကျန်းမာရေးအစရှိသဖြင့်ကဏ္ဍအသီးသီးမှာဆုတ်ယုတ်ကျဆင်းမှုတွေဇက်တိုက်ဖြစ်ပေါ်လာမယ်လို့လည်းခန့်မှန်းရပါတယ်အခုလိုအာဏာသိမ်းမှုဟာတိုင်းပြည်ငြိမ်းချမ်းရေးတည်ဆောက်ရေးအပိုင်းကိုရောဘလို့တက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ
သမရဟောဦးသိန်းစိန်အစိုးရနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရ20တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအုပ်စု3စုခွဲပြီးအကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်။ KNU အပါအဝင်အဓိကအားဖြင့်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့တိုင်းသားလက်နက်ကိုင်10ဘွဲ့နဲ့ကတော့တတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ် NCA လက်မှတ်ထိုးပြီး21ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကနေတဆင့် Federal အခြေခံမှုတွေရရှိအောင်ကြိုးပမ်းနေကြပါတယ်။KIA ကချင်လက်နက်ကိုင်အဖွဲ့ AA ရခိုင်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့နဲ့ကတော့အပြစ်ခတ်ရစဲရေးအရင်ရအောင်ဆွေးနွေးနေရစေပါအပြစ်လဲရထားလက်နက်ကိုင်ပဋိပက္ခလည်းဖြစ်မနေတဲ့ဝမိုင်လာ SSPP SSA ရှမ်းတပ်ဖွဲ့ကရင်နီလက်နက်ကိုင်တပ်ဖွဲ့တွေကိုတော့ NCA စာချုပ်ထဲပါလာအောင်စ조사ဆွဲဆောင်နေရစေအခြေအနေအောက်မှာအရတားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းပွဲဖြစ်သွားရတာပါ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ကတော့အာဏာသိမ်းတာကိုလက်မခံနိုင်ကြောင်းကြေညာချက်ထုတ်ပါတယ်အာဏာသိမ်းတာဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်အတားအဆီးအနှောက်အယှက်သဘောလို့ရှုမြင်ကြပါတယ်လက်ရှိမှာလည်းလက်နက်ကိုင်10ဘွဲ့စုဖွဲ့ထားတဲ့ PPSD အဖွဲ့ဟာဆရာနာသိမ့်မှုကိုလက်မခံနိုင်ဘူးဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြနေကြတဲ့ပြည်သူလူထုကိုအပြည့်အဝထောက်ခံနေအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုလုပ်နေတာတွေကိုရက်ဆိုင်ထားမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ
်။တိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါအရင်ဆုံးတော်လှန်စစ်တမ်းအကြဆုံးဖြစ်တဲ့ KU ကရင်မျိုးသားအစည်းအုံကတော့ပုံပြီးပြတ်သားပါတယ်။အာဏာသိမ်းတာကိုလက်မခံဘူးဖန်စီထားသူတွေကိုလွှတ်ပေးပါအာဏာသိမ်းတာကိုဆန့်ကျင်ကြတဲ့ပြည်သူတွေကိုထောက်ခံမယ်ဆိုသည့်အထိပြောဆိုထားပါတယ်ခင်ယူအဖွဲ့ဟာတိုင်းသားဒန်းသူရေးကိုယ်ပိုင်ပြန့်ထန်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပြီးသူ့အဖွဲ့ထဲမှာလည်းဒီမိုကရေစီစနစ်ရပုံမှန်ကွန်ကရစ်တွေကျင်းပပြီးဦးဆောင်အဖွဲ့ရွေးချယ်တာဝန်ပေးတဲ့စနစ်ကျင့်သုံးတဲ့အဖွဲ့စည်းလည်းဖြစ်ပါတယ် NCA စာချုပ်ထိုးအဖွဲ့ထဲပါတဲ့ပိုးလက်နက်ကိုင်အဖွဲ့နိုင်ကဗိုလ်မှူးကြီးခေါ်ဦးကာကတော့လက်ရှိအာဏာကိုတပ်မတော်ကရယူထားတာမို့တနေရာချထားရေးလို့စီရေးကိစ္စတွေဆွေးနွေးလို့ရပြီးနိုင်ငံရေးကိစ္စတွေကိုတော့ဆွေးနွေးနိုင်ပွဲမရှိဘူးလို့ပြောဆိုပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေထဲမှာတောင်းပလောင်အဖွဲ့ကတော့အာဏာသိမ်းမှုကိုလက်မခံဘူးအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူတွေနဲ့တရားရရှိတယ်ဆိုပြီးထုတ်ပြန်ပါတယ်
။အလားတူ KIO ကချင်လက်နက်ကိုင်အဖွဲ့ကတော့တရုတ်နိုင်ငံရဲ့လေတံနီးတူအာဏာသိမ်းတယ်ဆိုတဲ့စကားလုံးကိုရှောင်ရှားပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းရယူထားတာဖြစ်တဲ့နောက်ထပ်ဖန်စီထိန်းသိမ်းဓာရီဆက်မလုပ်ဖို့အာဏာရှင်စနစ်ချုပ်နှိမ်ရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းချက်အားလုံးကိုကြိုဆိုရဲဆိုတာလောက်ပဲဖော်ပြထားတာတွေ့ရပါတယ်။အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံရဲ့ဩဇာမကင်းဘူးလို့ယူဆထားကြတဲ့လက်နက်ကိုင်အင်အားကောင်းတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့ကြီးညာချက်တစုံတရာထုတ်ပြန်တာမတွေ့ရပါဘူး လက်ရှိအာဏာရယူထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘက်ကတော့ငြိမ်းချမ်းလုပ်ငန်းစဉ်တွေဆက်လုပ်မယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ကောင်ဆောင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကအစိုးရအနေနဲ့အဖွဲ့၃ဘွဲ့ဖွဲ့ဖို့ရှိကြောင်းမူဝါဒချမှတ်မှုနဲ့ဥဆောင်လမ်းညွှန်မှုပေးမယ့်အဖွဲ့ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဥဆောင်သွားမယ်လုပ်ငန်းကော်မတီအဖွဲ့ကတော့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဦးဆောင်ဖွဲ့စည်းသွားမယ်။လက်တွေ့ညှိနှိုင်းရေးအဖွဲ့ကတော့ဒုဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်မှဖြစ်ပြီးအကြံပေးတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်
။တရားဝင်ထုတ်ဖော်ပြောဆိုချက်တွေအရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရယူထားတဲ့လက်ရှိအရေးပေါ်ကာလသတ်မှတ်ချက်ဟာတနှစ်သက်တမ်းပဲဖြစ်တာမို့ယာယီသဘောပဲနိုင်ငံတော်ဝန်ယူထားသူတယောက်အနေနဲ့ရေရှည်ညဉ့်ညဉ့်ရင်ဆိုင်ရာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုင်ရာဆွေးနွေးလို့ရနိုင်ပါမလားအဲ့လိုဆွေးနွေးဖို့တိုင်းသားလက်နက်အဖွဲ့တွေဘက်ကလက်ခံပါမလားဆွေးနွေးရရှိချက်တွေကလည်းအာမခံချက်ရှိပါမလားဆိုတာကစဉ်းစားစရာပါအရင်ဆရာနာရှင်အစိုးရဗိုလ်ချုပ်မှူးကြီးတန်းရွှေအာဏာရယူထားတဲ့အနှစ်20ကျော်အချိန်တုန်းကတောင်သူတို့အနေနဲ့စစ်အစိုးရဖြစ်တာကြောင့်ညဉ့်ညဉ့်ရင်ကိစ္စနိုင်ငံရေးကိစ္စမဆွေးနွေးနိုင်ပါဘူးနောက်အစိုးရနဲ့ပဲဆွေးနွေးပါဆိုပြီးပြောခဲ့မှုတဲ့အခြေအနေရှိခဲ့လို့ပါပဲတကယ်တကယ်မှာလဲလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ယာယီအစိုးရဟာပြည်သူလူထုရွေးကောက်တင်မြှောက်ထားတာမဟုတ်လို့ပြည်သူလူထုကိုစားတိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးဖို့အခွင့်အာဏာရှိမနေပါဘူးဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာရွေးကောက်ခံသမရအပါဝင်အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတာဝန်ရှိသူတွေကိုဖမ်းဆီးပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအာဏာရယူထားတဲ့ကိစ္စဟာနိုင်ငံတကာဆက်ဆံရေးစီးပွားရေးနဲ့အခြားကဏ္ဍအသီးသီးတွေမကငြိမ်းချမ်းရေးကောင်ထယ်ဖော်မှုအပေါ်ကိုလည်းချိုးချိုးတွေတက်ရောက်စေခဲ့ကြောင်းပါ
Thank you.